မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ4ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အီရန်လူမှုအပိထောက်ခံမှုအမေရိကန်ကပြောလိုက်တာဟာပြည်တွင်းရေးကိုစွပ်ပတ်တဲ့ကိစ္စတစ်ခုဖြစ်အီရန်ဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဂျပန်နိုင်ငံရဲ့လုံခြုံရေးကဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးအခြေအနေကိုရောက်နေတဲ့အကြောင်းမြောက်ကိုရီးယားရဲ့ NDA ကိုညှိနှုံးပြီးဂျပန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ရှားပေါင်နဲ့တူကြီးညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်စီစဉ်တွေမှာဒီကနေ့ကြာရောက်တဲ့မြန်မာလွတ်လပ်ရေး290ပြည့်မှာတိုင်းရင်းသားတွေရဲ့မျှော်လင့်လှူလာချက်ဟာဘာတွေဖြစ်ပါသလဲ
။ဒီအခက်အခဲတွေတွေ့နေကြတဲ့အချိန်မှာသမရကြီးလိုစိတ်အားထက်သာမလို့မှတကယ်ငြိမ်းချမ်းရေးအတွက်လုပ်တဲ့သူတွေကဖြည်းဖြည်းရောက်ရောက်ဖြည်းဖြည်းလေးလေးလုပ်နိုင်ဖို့လိုပါတယ်။အခုဆိုလို့ရှိရင်တော့ဒ
ီတောင်စု Institute အဖွဲ့ဒါရိုက်တာဥက္ကွန်ဆိုင်ရဲ့ပြောပြချက်နဲ့အတူထိုင်းမြန်မာနယ်စပ်ဒေသမှာလည်းမြန်မာစာတင်ကြောင်းတချို့မှာလွတ်လပ်ရေးကြိုးပမ်းသူတွေကိုအတူယူတက်စေဖို့လွတ်လပ်ရေးနေ့ထိမ်မှတ်ပွဲတွေကိုကျင်းပပေးခဲ့တာကိုလည်းနားဆင်ကြရမှာပါ။တခါဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာစုံစုနာကူးစက်ပြန့်နှံ့မှုကိုစိုးရိမ်နေကြတဲ့အရေးရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်ကြားတိုက်ပွဲတွေမှာလက်နက်ကြီးကြီးတွေရတဲ့အထိကြာလာနေလို့ဒေသခံတွေစိုးရိမ်စိတ်နဲ့အတူထွက်ပြေးနေကြရပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့ထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံနဲ့ရှာဖောင်တို့ကကြီးညာပါမယ်ရှင
်။ဤရနိုင်ငံမှာဆိုးရဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့ဒီချိန်ထဲမှာပဲဤရလူတို့ကိုအပိထောက်ခံမှုမနေ့တုန်းကအမေရိကန်ကပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာဤရသမ္မတကြီးကပြည်တွင်းရေးကိုစွပ်ပတ်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးပြဿနာတွေပေါ်မချေနှက်ချက်တွေအစိုးရပြည်ရင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ဤရနိုင်ငံမှာသတင်းတစ်ပတ်နီးပါးပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းလူ20တယောက်ထက်မနည်းသေဆုံးပြီးလူရနဲ့ချီပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်။အစိုးရကထောက်ခံတဲ့ဆန္ဒပြပွဲတွေကိုတော့ဤရနိုင်ငံမှာရုံးမြင့်တန်ကြားမှာမနေ့တုန်းကပြသခဲ့တယ်လို့မြို့တော်များကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။အီရန်တော်လိုင်းပြည်ဆောင်တပ်ရဲ့တမူးဖြစ်သူမိုဟာမက်အလီဂျာဖရီကတော့နိုင်ငံနဲ့အစိုးရဆန့်ကျင်ဆန္ဒပြသူအရေးအတွက်ဟာတတောင်းခွဲမပြေဘူးလို့ပြောဆိုခဲ့တယ်လို့ Esperan Lastan နဲ့ Hamran မျိုးတွေမှာတပ်ဖွဲ့ဝင်တချို့ကိုလွန်ကျွေးချက်ထားခဲ့ကြအောင်လည်းပြောဆိုခဲ့တာပါ။ American သမ္မတ Donald Trump ကတော့အီရန်ဆွေးရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အကြောင်း Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုထားတာပါ။ကုလသမဂ္ဂဆိုင်ရာအီရန်သမ္မတကြီးဂိုလာမလီခိုရှူကတော့အမေရိကန်သမ္မတ Trump နဲ့ဒုသမ္မတ Mike Pence တို့ရဲ့မှတ်ချက်တွေဟာအီရန်နိုင်ငံမှာမတည်မငြိမ်ဖြစ်အောင်လှုပ်ဆော်ရရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်ထံစာတစောင်ရေးသားပေးဖို့တန်ကြားခဲ့ပါတယ်
။2016ခုနှစ်ရွေးကောက်ပွဲကာလသမ္မတ Trump ရဲ့အကြီးဆုံးသားနဲ့တခြားသူတွေရုရှားဘက်ကလူတွေနဲ့တွေ့ဆုံခဲ့တာဟာနိုင်ငံတော်ကိုတစ္ဆာဖောက်တာဖြစ်တယ်လို့မျိုးချစ်စိတ်ကင်းမဲ့တာလို့မြင်တဲ့အကြောင်းသမ္မတ Trump ရဲ့မဟာဗျူဟာဆန်ရအကြီးအကဲဖြစ်တာဝန်ယူခဲ့သူပြောဆိုတာကိုစာအုပ်တစ်အုပ်ကကိုးကားဖော်ပြခဲ့တာကြောင့်ဒီအပေါ်မှာအင်ဖြူတော်ကပြန်လည်ထိုးနှက်ဝေဖန်ပါတယ်။စာရေးဆရာ Michael Wu ရေးသားတဲ့ Fire and Fury ဆိုတဲ့အင်ဖြူတော်အတွင်းရေးတွေအကြောင်းစာအုပ်ထဲမှာသမ္မတ Trump ရဲ့မဟာဗျူဟာဆန်ရအကြီးအကဲဟောင်းStephen Bannon ရဲ့မှတ်ချက်ကိုကိုးကားဖော်ပြထားတာပါ။သမဒရဲ့အစိုးရအဖွဲ့နဲ့မိသားစုကိုထိခိုက်အောင်လှုပ်ကြံပြီးအချက်လက်မှားတွေကိုအခြေခံဆွတ်ဆွဲပြောဆိုချက်တွေဟာဒေါသဖြစ်စရာစိတ်ပျက်စရာဖြစ်တဲ့အကြောင်းအင်ဖြူတော်ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကသတင်းစာရှင်းလင်းပွဲမှာတုတ်ပြန်ပြောဆိုသွားပါတယ်။ Mr. Trump ကတော့ Steve Bannon ဟာသူနဲ့သူ့ရဲ့သမ္မတတာဝန်တွေနဲ့ဘာမှပတ်သက်မှုမရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဘန်နွန်အလုတ်ကထုတ်ပယ်ခံရချိန်မှာအလုတ်တင်မဟုတ်ပဲစဉ်းစားဆင်ခြင်ညံပါပျောက်သွားခဲ့တယ်လို့ကြေညာချက်ထဲမှာရေးသားထားပါတယ်။မစ္စတာဘန်နွန်ဟာအင်ဖြူတော်ကနေထွက်ခွာခဲ့ရပေမဲ့သမ္မတထရမ့်ကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ဆက်လက်ရတည်နေစေဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့အများကြိုက်မျောလိုက်တဲ့စီစဉ်တွေအပေါ်ထောက်ခံမှုပိုရအောင် Republican Party အတွင်းပုတ်ကန်နေသူတွေအမှန်အဖြစ်အရွေးခံရရေးကြိုးပမ်းဆောင်ရွက်မှုတွေမှာတော့အောင်မြင်မှုမရပါဘူး။ Mr. Bannon ရဲ့မှတ်ချက်ကိုထက်သွင်းဖော်ပြခဲ့တဲ့စာရေးဆရာ Michael Wu ဟာလည်းအင်ဖြူတော်အပေါ်ဩဇာသက်ရောက်မှုမရှိတဲ့မသက်ဆိုင်သူတွေရဲ့ပြောဆိုချက်သတင်းမှားတွေကိုအခြေခံစာအုပ်ထုတ်ခဲ့တာဆိုပြီးသမ္မတအင်ဖြူတော်ကထိုးနှက်ဝေဖန်သွားပါတယ်ရှင်။
စီးရပြည်တွင်းစစ်မှာရုရှားနိုင်ငံကစစ်စင်ရေးတွေစတင်ခဲ့ခြင်းကဆက်လို့အဆိုးအဆုံးဖြစ်ရတစ်ခုဖြစ်စီးရတက်ကန်တပုံတွေရဲ့ဘုံကျဲတက်ခတ်မှုကြောင့်ရုရှားလေယာဉ်ခုနှစ်ဆင့်ထက်မနည်းထိခိုက်ပျက်စီးခဲ့ရကြောင်းရုရှားသတင်းဌာနကွန်မန်းစကပြောဆိုလိုက်ပါတယ်။မြေထဲပင်လယ်ကမ်းရိုးတန်းဤစီးရနိုင်ငံနောက်ပိုင်းကမေမင်းလေတက်ခြေစိုက်စကန်ကိုပြစ်မှတ်ထားတက်ခတ်မှုအတွင်းအနည်းဆုံး SU-24 ဘုံကျဲလေယာဉ်၄စင်း SU-35S တိုက်လေယာဉ်၄စင်း AN-72 တပ်ယူပို့ဆောင်ရေးလေယာဉ်၄စင်းတို့ဖြင့်လက်နက်တိုက်တစ်ခုပါထိခိုက်ပျက်စီးခဲ့ကြောင်းစစ်ဖက်နှင့်တန်တမန်တွင်အရင်းမြစ်နှစ်ခုကိုကုပ်ပြီးတရင်မှာဖော်ပြထားတာပါစစ်သား၁၀ယောက်ထက်မနည်းဒဏ်ရာရခဲ့တဲ့တက်ခတ်မှုနဲ့ပတ်သက်လို့ရုရှားကာကွယ်ဝန်ကြီးဌာနကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးစီးရီးယားနိုင်ငံကနေရုရှားတပ်တွေကိုအကြီးအကျယ်စတင်ရုပ်သိမ်းနေပြီဖြစ်တဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီဇင်ဘာ17ရက်နေ့မှာကြေညာပေးမယ်လဲပြီးခဲ့တဲ့လကစလို့ရုရှားတပ်တွေဟာမင်းမင်းခြေဆိုင်စကန်အပြင်တောင်ဘက်ပိုင်းပိုကျတဲ့တာတော့ရီတက်စကန်မှာလည်းပုံမှန်ခြေဆိုင်နေရာယူလာခဲ့ကြတာပါဒီစစ်စကန်တစ်ခုစလုံးကလေယာဉ်နဲ့ကာကွယ်စနစ်ဟာတနင်္လာနေ့နေ့တုန်းကအထိတက်ခတ်မှုတွေကိုအောင်မြင်ဟန်တားနိုင်ငံကြောင်းလဲသတင်းကဖော်ပြထားပါတယ
်အမေရိကန်ပြည်ထောင်စုကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆန့်ကျင်ပြီးဒေါ်လာ1ဘီလီယံလောက်ကိုအကွက်ကြကြရှောင်ရှားခဲ့တဲ့တူရကီဘဏ်လုပ်ငန်းရှင်တူကိုအမေရိကန်တရားရုံးကဒီကနေ့ကြားသာပတင်းနဲ့မှာပြည်တံချမှတ်လိုက်တာကိုတူရကီဘက်ကပယ်ချလိုက်ပါတယ်မဲမက်ဟာခန်အထီလာကိုဘဏ်လိန်ညာလှက်ဖျားတဲ့အမှုတစ်ခုအပြင်အမေရိကန်ပြည်ထောင်စုကိုလိန်ညာလှက်ဖျားမှုတွေအပါအဝင်လျှို့ဝှက်ပူးပေါင်းကြံစည်မှုမြောက်တဲ့အမှု၄မှုနဲ့ညွှန်ရမြို့မှာရှိတဲ့တရားရုံးကပြည်တံချမှတ်လိုက်တာပါအသက်48နှစ်အရွယ်တူရကီနိုင်ငံသားအပေါ်ကိုဆွဲထားတဲ့ငွေကြေးခွာချတဲ့အမှုကိုတော့ပယ်ဖျက်ပေးလိုက်ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမသင့်တော်တဲ့လောက်ရဖြစ်တယ်လို့တူရကီနိုင်ငံသားရဲ့ဌာနကပြောဆိုပြီးတူရကီရဲ့ပြည်တွင်းရေးရာကိစ္စတွေကိုမကြုံစဘူးဝင်ရောက်ဆွဲဖက်တဲ့လောက်ရတခုလို့လည်းပြောဆိုလိုက်ပါတယ်တူရကီဒုဝန်ကြီးချုပ်ဘီကာဘူဒန်ကလည်းတရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာတူရကီနိုင်ငံအတွင်းတရားမဝင်ဘူးလို့လူမှုကွန်ရက်ထွေတဲ့ပေါ်မှာရေးသားပါတယ်။ဒီမှုဟာတူရကီနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးတွေတင်းမာစေပါတယ်။အထီလာဟာတူရကီအစိုးရပိုင်း Health Bank ရဲ့အထွေထွေလက်ထောက်မန်နေဂျာတူဖြစ်ပါတယ်။အီရန်ကရွှေအတွက်ရေနံနဲ့တငွေကုံတွေရေးလှုပ်တဲ့သဘောတူညီမှုတစ်ခုမှာလွယ်ကူအောင်ကူညီလှုပ်ခဲ့ပြီးအမေရိကန်ကိုအတိမပေးပဲအမေရိကန်ရဲ့ဘန်တွေထဲမှာငွေကြေးတချို့ပို့ဆောင်ခဲ့တဲ့အမှုနဲ့အမေရိကန်အစိုးရရှေ့တွေကသူ့ကိုစွပ်စွဲခဲ့တာဖြစ်ပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American Channel မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံရဲ့လွန်ကျွေးရာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဆုံးအခြေအနေကိုရရှိနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံချင်းချောက်မှုအန္တရာယ်ကြီးထွားလာနေတာကိုရည်ညွှန်းပြီးဝန်ကြီးချုပ်ရှင်းဆိုအဘေးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားတို့နဲ့လက်တွဲကြိုးပမ်းသွားမှာဖြစ်ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲတင်းတော်တွေကိုပြောဆိုလိုက်တာပါ။ကာဝေးဆွမ်းအင်းတွေကိုအကောက်အောင်ဆောင်ရရမှာဂျပန်နိုင်ငံသားတွေရဲ့ဘဝငြင်းငြင်းချမ်းချမ်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ရန်ပဖြစ်နေတဲ့တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ခဲ့တာအပအဝင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကတောင်ကိုရီးယားပေါ်မချသေးငါဆက်လို့ပြော့ပြပြောင်းဆက်ဆံလာနေရတယ်ကိုတော့ဝန်ကြီးဂျပန်ဝန်ကြီးချုပ်ကတိုက်ရိုက်ရင်ညွှန်းပြောဆိုသွားတာမျိုးတော့မရှိပါဘူး။မနေ့ကတော့တင်းမာမှုတွေနှစ်နဲ့ချီကြီးထွားလာနေတဲ့တောင်နဲ့မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေထိုးထွင်းအောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်ဖွင့်လှစ်ပေးခဲ့တာပါ
။ရာဒူကနေဖယ်ရှားခံလိုက်ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုတောင်ကိုရီးယားအစိုးရရှင်တွေကဆွဲချက်အစ်စ်တွေနဲ့ထပ်မံတရားဆွဲဆိုလိုက်ပါတယ်။သူမကိုအမျိုးသားထောက်လှမ်းရေးအေဂျင်စီထံကနေဒေါ်လာသန်းပေါင်းများစွာလက်ပစ်လက်ယူလုပ်ခဲ့တဲ့ဆိုပြီးတရားဆွဲဆိုလိုက်တာပါ။ပါကွန်ဟေသမ္မတတာဝန်စတင်တဲ့ပထမဦးဆုံးနှစ်ဖြစ်တဲ့2013ခုနှစ်နဲ့2016ခုနှစ်ကြားမှာအမျိုးသားထောက်လှမ်းရေးဌာနရဲ့အကြီးအကဲဟောင်း၃ဦးကမစ်ဖတ်ကိုဒေါ်လာ3000ကျော်ပေးခဲ့တယ်လို့သူတို့သိရတဲ့အကြောင်းဆိုမှရှိတဲ့အစိုးရရှင်တွေကတာဝန်ရှိသူတို့ကဒီကနေ့ကြာတာပတင်းနဲ့မှာသတင်းထောက်တွေကိုပြောဆိုလိုက်ပါတယ်။သူမရဲ့ပုဂ္ဂလိကပိုင်းနေရာပြုပြင်မွမ်းမံတာတွေအပြင်သူမသမ္မတရာထူးအတွက်အထောက်ကူဖြစ်စေတဲ့အပိုစုချင်းငွေပေးတာတွေနဲ့မျက်လုံးပေးတာတွေအပါအဝင်ရွေချက်မျိုးစုံအတွက်အသုံးပြုခဲ့တယ်လို့ဆိုပါတယ်။အမျိုးသားထောက်လှမ်းရေးအကြီးအကဲဟောင်းတွေထဲကနှစ်ယောက်ကတော့လက်ပေးလက်ယူမှုနဲ့ဆွံ့နွယ်ပြီးတရားစွဲခံထားပါတယ်ရှင်။
အတ္လန္တိတ်သမုဒ္ဒရာကိုဖြတ်သန်းလာတဲ့အင်အားဖြင့်စောအသည်မုန်တိုင်းဝင်ရောက်လာမဲ့အမေရိကန်ရှေ့ဘက်ခြမ်းမှာလူပေါင်းတန်း40လောက်ကျွတ်တင်ပြင်းစင်နေကြပါတယ်မစ္စချူဆက်ပြည်နယ်ဘော့စတွန်မြို့မှာစင်တီမီတာ20ကျော်နှင်းချမယ်လို့ခန့်မှန်းထားပြီးဟာရီကိန်းမုန်တိုင်းလိုအရှိန်ပြင်းတဲ့လေပြင်းတွေဟာနယူးအင်္ဂလန်ကမ်းရိုးတန်းကနေကနေဒါနိုင်ငံဘက်ထိဖြတ်သန်းတက်ခိုက်လိမ့်မယ်လို့လည်းခန့်မှန်းထားတာပါဗာဂျီးနီးယားကနေမိန်ပြည်နယ်ထိကမ်းရိုးတန်းဒေသတစ်လျှောက်ကမြို့တွေမှာလည်းမုန်တိုင်းအနေနဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်ဝါရှင်တန်ဒီစီပါဝင်စီးနင်းတဲ့အေးရန်တင့်မဲ့ဒေသတွေကအစိုးရရုံးနဲ့လည်းဒီကနေ့နောက်ကျဖွင့်မှုကြေညာထားသလိုကြောင်းတွေထတော်များလည်းပိတ်ထားရပါတယ်24နာရီအတွင်းလီပီးယားရုတ်တရက်ကျဆင်းပြီးလီပင်းတွေတက်ခိုက်နိုင်တာကြောင့်မိုးလေဝသကြမ်းကျင်သူတွေကအင်အားပြင်းတဲ့ဘုံတလုံးလိုမုန်တိုင်းကိုတင်စားပြောဆိုနေကြပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့မှာနိုင်ငံတော်သမ္မတဦးထင်ကျော်ကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ရာအတွင်းနိုင်ငံတော်နဲ့လျော်ကန်သင့်မြတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်လာစေရေးအတွက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့ဒီကနေ့နှစ်ပေါင်း80ပြည့်လွတ်လပ်ရေးနေ့အတွက်ပေးပို့တဲ့တွန်းလွှာထဲမှာသမ္မတကတောင်းဆိုလိုက်သလိုတရားမျှတရေးအတွက်ပြည်ထောင်စုအတွင်းမှာရှိတဲ့လူနည်းစုတွေအားလုံးကိုလည်းအတိအမှတ်ပြုဖို့တောင်းဆိုလိုက်ပါတယ်ရှင
်ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါရှင်အခုညနေခင်းအတွက်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ကြရပါမယ်ရှင်တိုင်းရင်းသားတွေအတွက်လွတ်လပ်မှုတရားမျှတမှုတာဝန်ညီမျှမှုနဲ့ကိုယ်ကျမကိုဖန်တီးခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာရေးကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့နှစ်80ပြည့်မြန်မာလွတ်လပ်ရေးအခမ်းအနားကိုပေးပို့တဲ့သဝင်လွှာမှာပြောထားပါတယ်တကယ်လက်တွေ့မှာတော့တိုင်းရင်းသားတွေအနေနဲ့တန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်မရှိတာကြောင့်ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ဖို့ခက်ခဲနေဦးမှာဖြစ်တယ်လို့တိုင်းရင်းသားတွေဘက်ကတော့ပြောပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မှမြင့်ခိုင်ကပြောပြပေးပါမယ်ရှင်။
ဒီကနေ့ဇန်နဝါရီ4ရက်နေ့မှာကြာရောက်တဲ့နှစ်80ပြည့်မြန်မာလွတ်လပ်ရေးနေ့အခမ်းအနားကိုပေးပို့တဲ့သဝန်လွှာမှာနိုင်ငံတော်သမ္မတဦးထင်ကျော်ကအမျိုးသားပြည်လဲတက်မြက်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထည့်ဖော်ရမှာတိုင်းရင်းသားတွေအတွက်လွတ်လပ်မှုဒန်းလူညီများမှုနဲ့ကိုယ်ကျွန်မကိုဖန်တီးခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာရေးဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်။တိုင်းရင်းသားတွေအနေနဲ့ကတော့တကယ်လက်တွေ့မှာလွတ်လပ်ရေးရဲ့အရာသာကိုအပြည့်အဝမခံစားနိုင်သေးသလိုဒန်းလူကြီးနဲ့ကိုပိုင်ပြဌာန်းခွင့်လည်းမရှိသေးတာမို့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ဖို့ခက်ခဲနေဦးမယ်လို့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကပြောပါတယ
်။ဒီကျွန်တော်တို့တာဒီညီမညဖြစ်ဖို့ဆိုတာ1948ခုတင်လုံးစာချုပ်မှာကျွန်တော်တို့ကအကုန်လုံးမူကိုချပြီးနေတယ်။နံပါတ်၁ကကိုပိုင်အုပ်ချုပ်ခွင့်မှာအပြည့်အဝရှိရမှာ။နော်အဲ့ဒီထဲတည်းမကဘူး။အင်္ဂလိပ်ကပေးထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ပေါ်တော့မထိခတ်ရဘူး။မထိခတ်ရဘူးမကဘူးနဲ့ပုံတော်ရအောင်ဆိုတာမျိုးကရီးပေးထားတယ်။အခုဟာကကျွန်တော်တို့ပုံမရတဲ့ပြည်ရှိသေးတာတော့မှရော့ကြသွားတာဖြစ်နေတယ်။နံပါတ်၂ကပါလဲဆိုတော့ဒီလူအခွင့်အရေးနဲ့ဒီမိုကရေစီရှိဖို့ဆိုတာဒီမိုကရေစီနာအခုထိရှိပြီလို့ပြောလို့မရသေးဘူး။နံပါတ်3ကဒီပြည်내ဒီမှာသူတို့ဗန္ဒာကြီးအတွက်ကိုယ်ပိုင်စီမံပိုင်ခွင့်တွေရှိရမယ်ဆိုတာဒီတင်းလုံးစာချုပ်ထဲမှာပါထားတယ်။အခုဒီဥစ္စာကိုအခုထိကျွန်တော်တို့အကောင့်ထဲမှာပေါ်နိုင်တယ်လို့ပြောပြ။ဒီလိုမျိုးအကောင့်ထဲမှာပေါ်နေနိုင်တဲ့မြန်မာကာလာပတ်လုံးမှာတက္ကသိုလ်ပြည်ထောင်စုတည်ဆောက်ဖို့ကအခုထိခက်ခဲတဲ့ထပ်တူနေပါလေ
။လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့အခက်ခဲတွေအများကြီးရှိနေတယ်လို့ဥက္ကွန်ဆိုင်ကရှင်းပြပါရယ်
။2017ခုရဲစလာတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကအခုအချိန်ကြီးမှာကျွန်တော်တို့ကအခက်ခဲတွေအများကြီးတွေ့နေကြတော့ပေါ့ဗျာ။ဒီအခက်ခဲတွေတွေ့နေကြတဲ့အချိန်မှာဒီလိုသမ္မတကြီးလိုစိတ်အားထက်သာမလို့မှတကယ်ငြိမ်းချမ်းရေးအတွက်လုပ်တဲ့လူတွေကတီတီရောက်ရောက်တီတီမိမိလုံနိုင်ဖို့လိုရတယ်အခုဆိုလို့ရှိရင်တော့ဒီနှစ်ဖက်စလုံးမှာဒီယုံကြည်ချက်တွေကတစ်ဖက်နဲ့တစ်ဖက်ယုံကြည်ချက်တွေကကျဆင်းနေတယ
်နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လွတ်လပ်ရေးနေ့တဝန်လာတဲ့မှာနိုင်ငံရေးဆွေးနွေးပွဲရလဒ်တွေနဲ့အညီဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်ဖို့ပြည်သူအလုံးဝိုင်းဝန်းကြိုးပမ်းဖို့လည်းတိုက်တွန်းထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာနိုင်ငံအတွက်အရေးကြီးတဲ့စိန်ခေါ်မှုဖြစ်နေပြီဆိုတာကိုမီးမောင်းထိုးပြလိုတဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံရေးလှလာသူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီပြည်တော်စုကြီးတိစောက်ဖို့အတွက်လက်လျောညီထွေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်ဖို့ဟာလည်းပဲတကယ်ကိုအရေးကြီးတဲ့စိန်ခေါ်မှုကြီးတရားဖြစ်နေပြီဆိုတာကိုနိုင်ငံတော်သမ္မတအနေနဲ့ ီလွတ်လပ်ရေးနေ့အခမ်းအနားမှာပေါ့လေဒါမိမောင်းထိုးပြခြင်းနဲ့ရွေချက်ဖြစ်လိမ့်မယ်လို့မြင်တယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ရွေးကောက်ပွဲကတိကိုဖြစ်သလိုပြီးခဲ့တဲ့နှစ်လွတ်လပ်ရေးနေ့တော့ကလည်းနိုင်ငံတော်သမ္မတအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုထည့်သွင်းပြောဆိုခဲ့တာလည်းရှိပါတယ်။အခု2018မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဦးတည်ချက်ကိုထိထိရရောက်လှုပ်ဆောင်ဖို့လိုတယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ
်။ပထမဆုံးချိန်ကျင်းပတဲ့2018လွတ်လပ်ရေးနေ့အမျိုးသားရေးဦးတည်ချက်မှာလည်းပဲဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးအတွက်ဒီမိုကရေစီစံချိန်စံညွှန်းအနေနဲ့ကိုက်ညီတဲ့နိုင်ငံတော်နဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါရေးဆိုပြီးတော့ဥတီချက်ဖြစ်ထည့်သွင်းဖော်ပြခဲ့တယ်။ဒီနေ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာလည်းပဲအဲ့ဒီနော်ဥတီချက်ကိုပဲထပ်ပြီးတော့ထည့်သွင်းဖော်ပြထားတာကိုတွေ့ရတယ်။2018နောက်ပိုင်းမှာဒီဥတီချက်ကိုနော်လက်တွေ့ကျကျဖော်ဆောင်တဲ့ခြေလှမ်းတွေကိုနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လက်တွေ့ကျကျထိထိရောက်ရောက်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့နံနက်4နာရီမိနစ်20အချိန်မှာဗြိတိရှာကိုလိုနီလက်အောက်ကနေလွတ်လပ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒီကနေ့ကြာရောက်တဲ့90ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်အလံတင်အခမ်းအနားတွေကိုနေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတဝမ်းကမြို့ကြီးတွေမှာကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်။
မမြင်မြင်ခိုင်ပြောပြသွားတာပါရှင်အခုလိုမြန်မာနိုင်ငံရဲ့90ပြည့်လွတ်လပ်ရေးနေ့ထိမ်းအမှတ်ပျော်ပွဲရှင်ပွဲတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပနေကြသလိုထိုင်းမြန်မာနယ်စပ်ကစာတင်ကြောင်းတချို့မှလည်းကျင်းပခဲ့ပါတယ်လွတ်လပ်ရေးရတာအနှစ်90ရှိသွားပြီမဲ့လွတ်လပ်ရေးအရာသာကိုအပြည့်အဝမခံစားရသေးသူတွေရှိနေသေးတဲ့အချိန်မှာမျိုးဆက်တစ်တွေအနေနဲ့လွတ်လပ်ရေးနေ့ကိုသိရှိအောင်လွတ်လပ်ရေးကြိုးပမ်းသူတွေကိုအတူယူတတ်အောင်အခုလိုပွဲမျိုးကျင်းပပေးကြရတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အနှစ်90ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်စာစီစာကုန်းပြိုင်ပွဲတွေကြပြရွတ်ဆိုပြိုင်ပွဲတွေပျော်ပွဲရှင်ပွဲတွေကိုမြန်မာနိုင်ငံမြို့တွေရွာတွေမှာကျင်းပနေကြမှာပဲထိုင်းမြန်မာနယ်စပ်ကစောရွှေပြောင်းစာတင်ကျောင်းမှာလည်းလွတ်လပ်ရေးနေ့အထိမ်းအမှတ်ပျော်ပွဲရှင်ပွဲတွေကိုဒီကနေ့ကျင်းပခဲ့ကြပါတယ်။နောက်မျိုးဆက်ကလေးငယ်တွေလွတ်လပ်ရေးနေ့အကြောင်းကိုသိရှိအောင်နဲ့လွတ်လပ်ရေးရရှိအောင်ကြိုးပမ်းပေးခဲ့တဲ့ခေါင်းဆောင်ကြီးတွေကိုအထူးယူလေးစားတတ်အောင်မြန်မာရွှေပြောင်းကလေးတွေကြားမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ပွဲတွေကိုကျင်းပခဲ့ကြတာဆိုပြီးသောစာတင်ကျောင်းရဲ့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကပြောပါတယ
်။လွတ်လပ်ရေးရတဲ့အနည်းခဏဆက်ပြီးကိုမင်းတို့ပြောရချင်းလက်လက်တွေပါလွတ်လပ်ရေးနည်းနည်းပြောင်းလွတ်လပ်ရေးပြောရအောင
်လွတ်လပ်ရေးရခဲ့တာအနည်း90ရှိခဲ့ပြီဖြစ်ပေမဲ့လွတ်လပ်ရေးရဲ့အရာတာကိုအပြည့်အဝမခံစားနိုင်သူတွေအများအပြားရှိနေကြပါသေးတယ်။အထူးသဖြင့်ထိုင်းနိုင်ငံဘက်မှာရွှေပြောင်းလုပ်သားတွေအဖြစ်လာပြီးအလုပ်လုပ်ကြသူတွေတိုင်းရင်းသားဒေသဘက်ကလူတွေဟာလွတ်လပ်ရေးရဲ့အနှစ်သာရကိုအပြည့်အဝမခံစားရသေးဘူးလို့ယူဆကြောင်းကျောင်းဦးကျော်သူရကဆက်ပြောပြပါတယ်
။ဒီလိုကမခံစားရဘူးလွတ်လပ်ရေးဒီလိုမျိုးလွတ်လပ်မနေရဘူးပေါ့။ဒီလိုရခိုင်မှာပဲလွတ်လပ်လွတ်ပျော်လေးရအောင်ဆိုပြီးတော့အလုပ်ပေးတာပဲရှိတယ်။ဒါကြောင့်ကြက်တဲ့ကြားထဲနေရတာပါပဲ။ဒါကတတိလုံးနဲ့ဆိုရင်လည်းတကယ်တော့လွတ်လပ်ရေးနေရာလေးပေါ့။ဒီနေ့တိုင်းနေတဲ့ဒီမှာလည်းတိုင်းနေတဲ့ဒီမှာတော့တချို့လွတ်လပ်လွတ်လပ်မရှိတာ။ဒီနေ့တော့ဆက်ပြောပြရအောင
်။လွတ်လပ်ရေးရပြီးတဲ့နောက်မှာပေါ်ပေါက်လာခဲ့တဲ့လက်နက်ကင်ပဋိပက္ခတွေဟာအခုအချိန်ထိမြန်မာနိုင်ငံမှာရှိနေသေးဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်အထိလည်းထာဝရငြိမ်းချမ်းရေးရရှိအောင်ကြိုးစားနေသေးဖြစ်ပါတယ်။စစ်ပွဲပဋိပက္ခတွေအလုပ်ကံရှားပါမှုတွေကြောင့်ထိုင်းနိုင်ငံဘက်ကရောက်ကြသူတွေရဲ့မျိုးဆက်တွေကတော့လွတ်လပ်ရေးနေ့ဆိုတာဘာလဲလို့မေးခွန်းထုတ်เสียဖြစ်နေတယ်လို့လည်းရွှေပြောင်းစာတင်ကျောင်းမှလည်းလွတ်လပ်ရေးပွဲကိုကျင်းပသူတွေကပြောကြပါတယ်ရှင်။
တော်ရရှိများရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲအကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့တော်ရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA
American တန်ရဲ့တရိုက်လေးလိုင်းစွန်နေခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညတရိုက်လေးလိုင်းစွန်နေခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါတယ်ရှင်။အခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွင်ကကုသတ်ယောဂပြန်ပွားလာမှာကိုစိုးရိမ်နေကြတဲ့အခြေအနေကိုပြောပြပေးပါဦးမယ်။လူပေါင်း6သိန်းခွဲကျော်နေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကုသယောဂတွေပြန့်နှံ့မဲ့အရေးကျန်းမာရေးဆောင်ရှောက်ပေးနေသူတွေစိုးရိမ်နေကြတာပါ။စုံစုံနာဖြစ်ပွားမှုအသစ်တွေ့ရှိတဲ့အပေါ်ကျန်းမာရေးလုပ်သားတွေကစိုးရိမ်နေကြချိန်မှာပဲလူတွေပြစ်ကျက်နေထိုင်ရပြီးအာဟာရချို့တဲ့တာနဲ့အရင်ကတည်းကကျန်းမာရေးအခက်မကောင်းတဲ့အခြေအနေတွေကြောင့်လဲစိုးရိမ်စိတ်တွေပိုတိုးလာစေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာကနေ VOA သတင်းတောက် Steve Sent ဖို့သတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ကပြောပြပေးမှာပါရှင်။
ဘာလူခါလီဒုက္ခသည်စခန်းမှာမတန့်ရှင်းတဲ့တောက်သုံးရည်ညဉ့်ဉန်းတဲ့ပတ်ဝန်းကျင်ကြောင့်ကြိုတင်ကာကွယ်နိုင်တဲ့ကုသယောဂတွေပြန့်နှံ့ရတဲ့အဓိကအချက်ဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာလူပေါင်း9သိန်းအတွက်ကာလဝမ်းယောဂကာကွယ်ဆေးဖြန့်ထားတဲ့တစ်ချိန်ထဲမှာပဲအချင်းချင်းကူးနိုင်တဲ့ဘက်တီးရီးယားပြန့်နှံ့မှုတစ်ခုလည်းဖြစ်နေပါတယ်။နေစီမချဆရာဝန်များအဖွဲ့ကအရေးပေါ်ညှိနှိုင်းရေးမှူးကိတ်နိုလန်ကတော့အခုလိုပြောပါတယ်။
Diphtheria is a vaccine preventable.
ဆုံးဆုံးနာကကာကွယ်ဆေးနဲ့ကြိုတင်ကာကွယ်နိုင်တာပါ။ဒါကိုကြည့်ရင်ယာယီစခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာလူလူဟာနေရရေးမြန်မာပြည်မှာကျန်းမာရေးဆောက်ရှောက်မှုမရှိသလောက်ဖြစ်ခဲ့တဲ့သာရကတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကကမ္ဘာမှာအဆိုးဝါးဆုံးအဆင့်တည်းမှာပါပါတယ်။အထူးသဖြင့်ပြည်ပခဖြစ်နေပြီးဆေးမကုနိုင်လောက်တဲ့အထိဆင်းရဲချို့တက်နေတဲ့လူနည်းစုတိုင်းရင်းဒေသတွေမှာဖြစ်ပါတယ်။ဆုံးဆုံးနာဖြစ်ပွားနိုင်ခြေရှိသူတွေကိုတော့ဘက်တီးရီးယားတွေထက်မပြန်ပဲပျောက်ကင်းသွားအောင်အစိပ်ဖြေဆင်းတဲ့ပဋိဇီဝဆေးဝါးတွေပေးရမှာဖြစ်ပါတယ်။နေစီမထဆရာဝန်များအဖွဲ့ကဒေါက်တာထောမတ်ဟန်ဆင်းကအခုလိုပြောပါတယ်
။ Find all the suspected cases in the
စကန်နီတွေကကူးစက်ဖြစ်ပွားသူလို့တန်တရာရှိထားသူအားလုံးကိုခေါ်ယူပြီးပဋိဇီဝဆေးနဲ့စာပြီးကုသပေးနေပါပြီ။နောက်သူတို့ကို48နာရီတီးကြာခွဲထားပါတယ်။
နေစီမထဆရာဝန်များအဖွဲ့နဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့လိုကျန်းမာရေးဆောင်ရှောက်ပေးနေတဲ့အဖွဲ့တွေကယောဂါကူးဆက်ပြန့်ပွားမှုကိုကာကွယ်တဲ့အနေနဲ့ဝက်သက်နဲ့ဆုံးဆုံးနာလူနာတွေကိုတီးတန့်ခွဲထားပါတယ်။ဒါပေမဲ့လည်းကူးဆက်ပြန့်နှံ့နိုင်ခြေရှိနေတဲ့ဝေးလံတဲ့ဒေသတွေကိုကျန်းမာရေးလှုပ်သားတွေရောက်နိုင်ဖို့ဆိုတာကအခက်တွေ့နေရတဲ့ကိစ္စတစ်ခုပါ။နော်ဝေးနိုင်ငံတကာကြက်ချင်ကြီးအသင်းရဲ့ခေါင်းဆောင်Danny Hodby ကအခုလိုပြောပါတယ
်။ They live in areas that are difficult to reach.
လက်လမ်းမမီတဲ့ဒေသတွေမှာနေထိုင်ကြသူတွေထံကိုအရောက်သွားဖို့ကလမ်းမရှိလို့ကားနဲ့လည်းသွားလို့မရဘူး။လမ်းကျမ်းပဲရှိပါတယ်။အဲ့တော့ယောဂါဖြစ်တဲ့သူကိုကုပေးတဲ့နေရာကိုလာပို့ကြပါတယ်
။ Bangladesh ကျန်းမာရေးဝန်ကြီးဌာနကစုံစုံနာကူးဆက်ပြန့်နှံ့မှုထပ်မဖြစ်စေဖို့ကာကွယ်ဆေးတိုးလှုပ်ရှားမှုကိုအကောင့်အထည်ဖော်ဆောင်ရွက်နေပါတယ်။အနည်းဆုံးတော့ရိုဟင်ဂျာမျိုးဆက်တချို့တို့ကိုကြိုတင်ကာကွယ်နိုင်တဲ့ကူးစက်ယောဂါတွေမဖြစ်ရေးကာကွယ်ဆေးထိုးပေးနိုင်မှာဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ဒေသခံတွေထွက်ပြေးနေရတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစစ်ရေးတင်းမနေတဲ့အခြေအနေကြောင့်ကြောင်မဲနဲ့နမ်ဆန်မြို့နယ်ဘက်ကဒေသခံ1000ကျော်စစ်ဘေးတင်းရှောင်နေရပါတယ်။ရွာတွေကိုလက်နက်ကြီးတွေကြားလို့ကြောက်လန့်ထွက်ပြေးလာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဘေးရှောင်တွေကိုကြောင်မဲမြို့နယ်အကူအညီပေးရေးဖွဲ့တွေကကူညီနေသလိုစစ်ဘေးဒုက္ခသည်တွေအနေနဲ့ဒေသရင်းစစ်ရေးရှုပ်ထွေးနေတဲ့အခြေအနေကြောင့်နေရာရင်းပြန်ဖို့ခက်ခဲမဲ့အခြေအနေလည်းရှိနေပါတယ်။ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့နန်းဆန်မြို့နယ်ဒေသတွေစစ်ရေးမငြိမ်သက်မှုကြောင့်ရွာသားတွေစစ်ဘေးသိမ်းရှောင်လာနေကြရတာပါ။ဒီနေ့မရက်မှာလဲကြောက်မဲမျိုးနဲ့73မိုင်ခန့်ဝေးတဲ့ကြက်တီကြီးရွာသားစစ်ဘေးရှောင်150ယောက်ရှိလာသလိုကြောက်မဲမျိုးမိုင်ကုန်မျိုးနယ်ခွဲကိုသိမ်းရှောင်လာတဲ့စစ်ဘေးရှောင်ရေသွက်ဟာ1000ကျော်ရှိနေပြီလို့စီဝိဒအကူအညီပေးရေးဖွဲ့ဝင်ကုသားစော်ကပြောပါတယ
်။လမ်းမှာလမ်းလျှောက်ပြီးပြေးလာတော့အခုတော့ကြိုပေးနေတယ်သူတို့ကိုကျွန်တော်တို့ကြောက်မဲနဲ့မိုင်ကုန်မှာ900ကျော် 1000 နီးပါးရှိတယ်
ဒီစစ်ဘေးရှောင်တွေဟာကြောင်မဲမျိုးနဲ့အပြောင်ကြီးရွာနန့်ချံမျိုးနဲ့ကြောက်ဖြူကြီးရွာနဲ့ကြက်တီကြီးရွာကဒေသခံတွေဖြစ်ကြပါတယ်ကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့အကြောင်းရင်းကိုတော့စစ်ရှောင်သူဖြစ်တဲ့နန့်ဆန်မြို့နယ်ကြောက်ဖြူကျေးရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်
။29ရက်နေ့ကတော့အဲ့မှာကြောက်ဖြူလေးသားမှာတိုက်ပွဲဖြစ်တယ်လေ။ DNL နဲ့ဒီမြမတမတော်နဲ့ပေါ့နော်။တနေကုန်ဖြစ်တာပေါ့မနေ့ပိုင်းနဲ့စပြီးတော့ဒီညနေပိုင်းထိပေါ့ ဖြစ်တော့မိုင်းငေါ့တိုက်ရဲဒီတောင်မဲတိုက်ရဲလက်နေကြီးတွေနဲ့ထူးကြတယ်နောက်ပြီးတော့ husky လည်းနှစီလာလေ husky နှစီနဲ့လည်းပြစ်သေးတယ်ဆိုတော့29ရက်တည်းကတော့ဘယ်သူမှမပြေးနိုင်ဘူးဘာဖြစ်လို့လဲလမ်းကျော်ပိတ်သွားတယ်လေကျော်သားလေးကကြောက်ပြီးတော့29ရက်နေ့မနေ့တောင်မဲကိုပြေးလာတာကြောက်ဖြူလေးရပါတော့နော်
ဒီစမှာ29ရက်နေ့ကနေဒီကနေ့အထိရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုကြောင်မဲမြို့မှာရှိတဲ့ဇန်တိတုခထမယုံအောင်မင်္ဂလာကျောင်းတိုက်နဲ့ဝါဆူကျောင်းမှာနေရာချထားသလိုကြောင်မဲနဲ့32မိုင်ကျော်ဝေးတဲ့မိုင်းကုန်းမြို့နယ်ခွဲရှိမဟာမြတ်မုနိဖရာနဲ့ဒေရီမင်္ဂလာသမယုံတွေမှာနေရာချထားခဲ့ပါတယ်။ဒီစစ်ဘေးရှောင်တွေကိုကြောင်မဲမြို့စစ်ဘေးရှောင်ကော်မတီတွေနဲ့မြို့လူထုတွေကနေကူညီဆောက်ရှောက်စားသလိုဒေရခန်အာဏာပိုင်ဖွဲ့စည်းတွေကလည်းထောက်ပံ့မှုတွေပေးဆောင်နေတယ်လို့ဇီဝိတကူညီပေးရေးဖွဲ့ဝင်ကုစားစော်ကပြောပါတယ်။ကြောင်မဲမျိုးရောက်စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့ဒေသတွင်းစစ်ရေးရှုပ်ထွေးနေစေချင်နေကြောင်းနေရရင်းကိုပြန်ဖို့ခက်ခဲဦးမယ်လို့ကြောက်ဖြူကြီးရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။ PNL နဲ့မြန်မာတမတော်နှစ်ခုတည်းနဲ့မဟုတ်ဘူး။နောက်ပြီးတော့အဲ RCSS ကလည်းဟိုဘက်ကမ်းမှာပေါ့နော်။ဒီကြောင်မဲနဲ့အဲတော့ဖေတောင်ကျော်မှာလည်း RC အဖွဲ့လည်းလည်းအား4-500လောက်ကြားနေရတာပေါ့နော်။ဒီဘက်တောင်ကျော်ကို PNL ကပိတ်ထားတဲ့သဘောပေါ့။အာဒီအဖွဲ့ကလည်းဒီဘက်လမ်းဆန်တွေကိုဝင်ဖို့ချိန်နေပေါ့ဒီမြန်မာတမတော်ကဒီပြန်နေကိုတိုက်ထုတ်တဲ့သဘောပေါ့လေပြန်နေနောက်ဆုံးထွက်သွားပြီဆိုတော့မှအာစီကျန်နေတယ်ဒီဘက်နယ်ကိုထပ်ဝင်လာတယ်ဆိုရင်တော့စစ်ဘေးတိမ်းချောင်းကတော့ကြောက်ပြန်ရဲမှမဟုတ်သေးဘူးတော်တော်လေးကြာသွားလိမ့်မယ
်အလားတူနမရူမြို့နယ်မှာဖိုးလစ်ထားတဲ့စစ်ဘေးချောင်းစခန်းကမန်တုံမြို့နယ်ဒေသခံစစ်ဆောင်ရွာသား900ခန့်ကလည်းနေရရင်းကိုမပြန်နိုင်သေးဘူးလို့အကူအညီပေးရေးဒုက္ခဥဆိုင်ဗန်းညာကပြောပါတယ်ဒေသတွင်းအခြေပြုလှုပ်ရှားနေတဲ့ TNL တောင်ပလောင်သက်ဖွဲ့ဟာမြမသမတော်နဲ့ပြင်တောင်ပိုင်းရှမ်းပြည်သမတော် RCSSSC နဲ့လည်းစီရီပရိပခဖြစ်ပွားနေပြီးတော့တိုက်ပွဲဖြစ်ပွားရာဒေသခံရွာသားတွေစစ်ဘေးသိမ်းရှောင်နေရတာပါလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြမသမတော်နဲ့ TNL တောင်ပလောင်သက်ဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားစီရီသိမ်းမှနေစေရှင်နေမှာရှိနေပါတယ်ဒီစီမံလက်ကုံပိုင်းတွင်းမှာ KIA TNL ဖွဲ့တွေအနေနဲ့တမရော်ရဲ့နောက်တန်းသတ်ဌာနချုပ်နဲ့လာရှုမှုဆယ်ပြည်တော်စုကာလာမကြီးနဲ့မူဆယ်တရငါးမှန်ကုံသွေးရေးစုံတို့ကိုနှောက်ယှက်မိုင်းဆွဲတိုက်ခတ်ခဲ့လို့တမရော်ဘက်ကထိခိုက်မှုရှိနေတယ်လို့တမရော်အနေနဲ့နယ်မြေအချမ်းကြီးအတွက်လုံခြုံရေးလုပ်ငန်းတွေသုံးမြင့်လှုပ်ဆောင်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ထိုင်းအခြေစိုက်ဗီရီသတင်းတော့နိုင်ကွင်းအိမ်ပြောပြသွားတာပါရှင်။အခုကျမတို့အတန်းလှည့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့ကျမရေးမြမရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာကန္တာတွေနားဆင်ကြရမှာပါအခုကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါဦးမယ်ရှင်
ယူရန်ငမဆူအဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့ဒီချိန်ထဲမှာပဲယူရန်လူလူကိုအားပေးထောက်ခံမှုမနေ့တုန်းကအမေရိကန်ကပြောလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာယူရန်သံမတ်ကြီးကပြည်ပင်းရေးကိုစုဖက်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်ယူရန်ဆူရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံကြောင်းသမ္မတ်ထရန့်ကတူတန်အင်တာနက်လူမှုကွန်ရက်ကနေမနေ့တုန်းကပြောဆိုလိုက်တာပါကုလသမဂ္ဂဆိုင်ရာယူရန်သံမတ်ကြီးကိုလာမလီကိုရှူကတော့အမေရိကန်သမ္မတ်ထရန့်နဲ့ဒုသမ္မတ်မိုက်ပင်စတိုရဲ့မှတ်ချက်တွေကယူရန်မှာမတိမငြိမ်ဖြစ်အောင်လှုပ်ဆော်ရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်ထံဆက်ဆောင်ရေးသားပေးဖို့တန်ကြားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလသမ္မတထရန့်ရဲ့အသားအကြီးဆုံးနဲ့တခြားသူတွေရုရှားဘက်ကသူတွေနဲ့တွေ့ဆုံခဲ့တာဟာနိုင်ငံတကာသစ္စာဖွားရရသလိုမျိုးချစ်စိတ်ကင်းမဲ့ရာရောက်တဲ့အကြောင်းသမ္မတထရန့်ရဲ့မာဗျူဆန်ရအကြီးအကဲဖြစ်တာဝန်ယူခဲ့သူပြောဆိုချက်ကိုစာအုပ်ထုတ်မှာကိုးကားဖော်ပြခဲ့တဲ့ပေါ်အင်ပီရိုကတုံ့ပြန်ထုတ်နှက်လိုက်ပါတယ်သမ္မတသာမကသမ္မတရဲ့အစိုးရအဖွဲ့နဲ့မိသားစုကိုပါထိရောက်လုံးချံပြောဆိုတာတွေကဒေါသဖြစ်စရာစိတ်ပျက်စရာဖြစ်ရတဲ့အကြောင်းအင်ပီရိုပြောခွင့်ရကတုံ့ပြန်ပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံမှာယာရုကဖေရှားခံထားရတဲ့သမ္မတဟောင်းပက်ကွန်ဟေကထောက်လဲဌာနထံကနေဒေါ်လာ300ကျပ်လမ်းကိုယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရရှင်တွေကနောက်ထပ်ဆွဲချက်တွေတင်လိုက်ပါတယ်သမ္မတဟောင်းစတင်တော်ဝင်ယူခဲ့တဲ့2013ခုနှစ်ကနေ2016ခုနှစ်တွင်ဒေါ်လာ300ကျပ်လက်ခံရယူခဲ့ကြောင်းအမျိုးသားထောက်လဲအေဂျင်စီအကြီးအကဲဟောင်း3ဦးစီကသိရတာလို့လည်းပြောဆိုထားတာပါ
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line to meter 2532.50 လို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.